တောင်ကိုရီးယားနိုင်ငံကမြန်မာနိုင်ငံမှာလာရောက်လုပ်ကြိုင်တဲ့လုပ်ငန်းတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုရွှေ့ပြောင်းသွားမယ်ဆိုတဲ့သတင်းကိုဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက် BD News 24ကထုတ်ပြန်တာပါဒီသတင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံယင်းနှိမ့်နှံမှုကော်မရှင်ကိုမေးကြည့်တဲ့အခါမှာကော်မရှင်အဖွဲ့ဝင်ဦးအေးလွင်ပြောပြတာက
ကျွန်တော်တို့လည်းဒီသတင်းတော့မကြားဘူးဗျကျွန်တော်မြန်မာနိုင်ငံမှာမြန်မာနိုင်ငံရည်ရွယ်ကော်မရှင်နဲ့ဟောအစိုးရတွေဟောချိန်ဆက်ပြီးတော့ကိုရီးယားနိုင်ငံရဲ့ရည်ရွယ်ချက်မှုတွေကိုအများကြီးအားပေးနေတယ်။ဥပမာအားဖြင့်ဟိုတလားတလားစောက်တဲ့လုပ်ငန်းပေါ်ပြီးရောင်းတပင်းမှာကိုရီးယားစပ်မှုဆောင်တည်ထောင်ခြင်းလုပ်ငန်းနဲ့ကိုရီးယားအထက်ချုပ်လုပ်ငန်းတွေအများကြီးဒီနေ့ဒီအားလုံးတော်တော်ရှင်ရှင်စိတ်ဆန္ဒတဲ့ဆက်ပြီးပါပဲ
။ပြီးခဲ့တဲ့စက်တင်ဘာလအတွင်းကပဲတောင်ကိုရီးယားကုမ္ပဏီတွေမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံမှုနားလည်မှုစာကြုံတော်၅ခုလက်မှတ်ရေးထိုးထားတာရှိပါတယ်။အဲ့ဒီထဲမှာရောင်းနှပင်မှာစက်မှုစုံတစ်ခုတည်းတည်ထောင်ဖို့လည်းပါဝင်ပါတယ်
။ရင်းနှီးမြှုပ်နှံမှုကော်မရှင်မှာလည်းဒီကိုရီးယားကုမ္ပဏီတွေရက်ဆဲသွားတာလေကိုရီးယားကုမ္ပဏီတွေရင်းနှီးမြှုပ်နှံမှုတွေစက်မလုပ်ဘူးဆိုတဲ့သတင်းတွေတခုမှမရှိပါဘူး။အပြင်မှာဖြစ်နေတဲ့တကယ်လက်တွေ့မှာကိုရီးယား၊ဂျပန်၊စသဖြင့်လုပ်ငန်းရှင်တွေအကုန်လုံးကအားသက်တရော့လုပ်နေတာကိုအတိအကျကျွန်တော်တို့ကစိတ်ရင်းစရာရှိပါတယ်
။ဦးအေးလွင်ပြောပြသွားတာပါ။အလားတူပဲတောင်ကိုရီးယားကုမ္ပဏီတချို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြောင်းရွှေ့မယ်ဆိုတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကုန်တယ်များနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးစောမင်းဝင်းကလည်းဒီသတင်းမဖြစ်နိုင်ပါလို့ပြောပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိသူတွေနဲ့တောင်ကိုရီးယားနိုင်ငံဘက်ကိုမေးမြန်းနိုင်ခြင်းမရှိပေမဲ့မြန်မာနိုင်ငံမှာတောင်ကိုရီးယားနိုင်ငံနဲ့ဖက်ဆက်လုပ်နေတဲ့ကုမ္ပဏီတစ်ခုကိုမေးမြန်းခဲ့ပါတယ်။ဘတ်ကားတွေထုတ်လုပ်နေတဲ့ဒေဝူဘတ်မြန်မာကုမ္ပဏီပါ။ကုမ္ပဏီကဦးဆောင်ညွှန်ကြားမှုဖြစ်တဲ့ဒေါက်တာကျော်ကျော်အောင်ကိုမေးမြန်းခဲ့ပါတယ်
။ကျွန်တော်သိချင်တော်လေးဒါကုမ္ပဏီတရားဆိုတဲ့ဟာတော့မဖြစ်နိုင်ဘူးလို့ထင်တာပဲလေ။ဟိုတခုတည်းဆိုရင်ဒါဖြစ်ကောင်းဖြစ်နိုင်တယ်ပေါ့နော်။ကုမ္ပဏီတရားလုံးဆိုတဲ့ဟာအာအနေနဲ့အာဒါကြီးကဟိုမဟုတ်ပါဘူး။နောက်ပြီးတော့လက်ရှိလည်းဒါကျွန်တော်တို့ဟိုသိရတဲ့လောက်တော့ဒါကိုရီးယားတော်တော်များများကမှဒီကိုကြိုက်ကြရဲ။ဟိုတော်တော်များများလည်းလာကြရဲပေါ့နော်။ investment တွေလည်းဟိုတော်တော်များများဟိုဝင်လာရဲလေ။ဟ
ုတ်ကဲ့။
နောက်ဟို potential လည်းသူတို့ရှိတယ်သူတို့အားလုံးကတော့လာနေကြတာပေါ့နော်။ကျွန်တော်တို့ဆိုလည်းဒါကျွန်တော်တို့ joint venture ကျွန်တော်တို့လုပ်ပြီးတော့ကျွန်တော်တို့စိတ်ရုံပေးထားပေါ့နော်
။ Bangladesh ကိုပြောင်းရွှေ့မဲ့လုပ်ငန်းတွေဟာမြန်မာနိုင်ငံမှာရက်စစ်တအားကစပြီးလုပ်ငန်းတွေလုပ်ကင်မှုအတွက် infrastructure အခြေခံအဆောက်အအုံမပြည့်စုံတာကြောင့်လို့ Bangladesh သတင်းမှာရေးသားထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဆက်လက်မေးမြန်းရမှာ
ကျွန်တော်တို့က infrastructure မပြည့်စုံဘူးဆိုလို့ရှိရင်Bangladesh ကကျွန်တော်တို့တဲ့ပြည့်စုံလို့လားပေါ့နော်ကျွန်တော်ဆိုတဲ့တော့ပါလေဟိုဖြစ်နိုင်တာပြောဥပမာ BNL ကိုသွားတယ်ဆိုရင်တော့ဒါဖြစ်နိုင်တယ်ကျွန်တော်တို့ infrastructure ပြည့်စုံလို့ BNL ကိုပြေးသွားပါတယ်ဆိုရင်ဟိုနားကြလို့ကောင်းတာပေါ့နော်ဒီ reason နဲ့ဆိုရင်ပိုတော့မှမဖြစ်နိုင်လေဘူး
ဒေဝဘတ်မြန်မာကုမ္ပဏီကဥဆောင်ညွှန်ကြားမှုဒေါက်တာကျော်ကျော်အောင်ပြောပြသွားတာပါ။လက်ရှိမှာသူတို့ကုမ္ပဏီအနေနဲ့လည်းမြန်မာနိုင်ငံမှာလုပ်ငန်းတွေကိုအဆင်ပြေပြေလုပ်ကင်နေရှိပါတယ်လို့ပြောပြသွားပါတယ်ခင်ဗျာ။